ချစ်ခင်လေးစားအပ်ပါသောသောတာရှင်အပေါင်းကျက်တည်မင်္ဂလာအဖျားဖျားနဲ့ပြည့်စုံတော်မူကြပါစေ။ဒီတစ်ပတ်ကျွန်တော်တင်ပြလိုတဲ့အကြောင်းအရာကတော့မြမတရားသာသာများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပြရစေ။မကွင်းတိုင်းကျင်းလိန်ဆိုတဲ့အရာမှလည်းရင်းနှံမော်တစ်ခုရှိတယ်။အဲဒီမှာရှမ်းခေါဆွဲရောင်းနေတဲ့လူတယောက်ကိုကျွန်တော်တွေ့ဘူးတယ်။ကျွန်တော်ကအမေရှမ်းခေါဆွဲရောင်းတာကြိုက်ရလားဗျာလို့မေးတော့မဖြစ်လို့သာလုပ်နေရတာပါဗျာတဲ့။ "तू ကမူလကကိုပိုင်ကားနဲ့လာပြီးအရင်နည်းငွေသိန်း200 300နဲ့ဇနီးနဲ့ရင်းနှံတွင်းတူးတဲ့ကရိယာလေးနဲ့ရောက်လာတဲ့အကြောင်းကျွန်တော်ပြောတယ်။အဖြစ်ပြင်းနဲ့ပါလာတဲ့ငွေကုန်ပြီးတော့ဗင်ကားပါရောင်းလိုက်ရတယ်တဲ့။ဒါအပြင်သူမိမတောင်မှရှန်ချင်းပေါက်တဲ့တတိပေါက်စနောက်ကိုလိုက်သွားလို့နောက်ဆုံးရှမ်းခေါဆွဲရောင်းတဲ့ဘဝကိုရောက်သွားတယ်ဆိုတဲ့အကြောင်းကျွန်တော်ရှင်းပြပါတယ်။အဲမြမာပြည်ရဲ့ဘယ်နေရာမှာဘာရင်းနှံကြောကြီးပေါက်ပြီးတဲ့ဆိုရင်တော့အရင်ဆုံးအပြည့်အလွားရောက်လာတာကမန္တလေးကတရုတ်တီဖြစ်တယ်ဗျ။နေရာတကာမှာတရုတ်တီကစီးပွားရေးကြီးစိုးကြတယ်ဆိုပေမဲ့မန္တလေးတရုတ်တီမွဲသွားတဲ့ရင်းနှံမော်တစ်ခုရှိပါတယ်။အဲ့ဒါကတော့ကြောက်ပထောင်းမြို့နယ်တဲကငရှန်တောင်ရင်းနှံမော်ဖြစ်ပါတယ်။မော်ဆဖြစ်ခါစားကတော့တနေ့ကိုပေပါတရားကျော်ထွက်တဲ့ရှန်ချင်းနေအတော်ပေါများခဲ့ပြီမဲ့အချိန်တို့အတွင်းမှာပဲခန့်ကုန်ပါတယ်။အဲငရှန်တောင်ရင်းနှံမော်မှာရင်းနှံကအချိန်တို့အတွင်းမှာပဲခန့်လာတော့ရင်းနှံတူးတဲ့လက်လုတ်လက်စားတွေဟာတွက်ချီမကိုက်တော့ဘူးဗျ။အဲ့ဒီမှာတွင်မဲလူလေကြတဲ့ရေနံတူးသမားအချို့ကညအချိန်မှာသူတို့ဘာမှမထွက်တဲ့ရေနံတွင်းတွေကိုရေနံစိမ်း၄၅၆ပေပါ၁၀ပေပါလောက်မှုတ်ပြီးသွင်းလိုက်တယ်။အဲမနဲ့ကြတော့မှအဲ့ဒီရေနံကိုပြန်ဆုပ်တော့ခဏအတွင်းမှာပဲ၅ပေပါ၆ပေပါ၁၀ပေပါလောက်ထွက်တာပေါ့လေ။အဲ့ဒီဟာတွေကိုတွင်းပြတ်လိုက်ပြီးတော့ဝယ်တဲ့မန္တလေးတရုတ်တွေကိုညာရောက်တာပေါ့ဗျာ။တချင်းကို350တရာနဲ့ပြန်ရောက်ကြတာမန္တလေးတရုတ်တွေတမျိုးလုံးနှီးပါခံလိုက်ရတယ်လို့ကြားသိရပါတယ်။ဒါကြောင့်မြမစင်းသားရင်းထန်တူးတူတွေညာရောက်တာခံလိုက်ရတဲ့မန္တလေးတရုတ်အုပ်စုဟာနောင်ကိုငရှန်တောင်ဆိုရင်ကြားတောင်မကြားချင်တော့ဘူးလို့သိကြရပါတယ်ဗျာ1980ခုနှစ်လောက်ကကျွန်တော်တက်မှတ်89လက်အောက်ခလာနှစ်မှာတာဝန်ထမ်းဆောင်တုန်းမိုင်းရှုအရှိဘက်ကပါနင်းဆိုတဲ့စခန်းလေးတစ်ခုမှာကျွန်တော်စခန်းထိုင်ရပါတယ်အဲ့ဒီကနေအရှိဘက်တန်လွင်မြစ်ဖက်ကိုဆင်းတဲ့လမ်းမှာဆိုင်လျန်းဆိုတဲ့ရွာလေးတရွာရှိတယ်ဒီရွာလေးဟာပလောင်ရွာလေးဖြစ်ပြီးတရွာလုံးတအိမ်တည်းဆိုတဲ့အတိုင်းမူလာရန်ကျောင်းကြီးလိုရှေမျိုးမျိုးအိမ်ကြီးတစ်လုံးပဲရှိပါလေ။တကားပေါက်ကလည်းတပေါက်သေးပဲဗျ။အထဲမှာပလောင်မီသားစုလေးတွေဟာအခန်းလေးတွေကန့်ပြီးပူးပေါင်းနေထိုင်ကြပါတယ်။ကျွန်တော်အဲ့ဒီရာရောက်သွားတော့ဆက်စုတဲ့အနေနဲ့မိကြည့်တာပေါ့။ခမည်းတော်ရွာကိုဘာလို့ဆိုင်လျံလို့ခေါ်တာလဲ။ဒီလိုမေးလိုက်တော့ရွာလူကြီးကကျွန်တော်ခုထိမှတ်မိသေးတယ်သူ့နာမည်အရှိတဲ့ပလောင်လူမျိုးသူကပြောတယ်ဆိုင်ဆိုတာကကြောက်လျံဆိုတာကနီတာ။ဒါကြောင့်ဆိုင်လျံဆိုတာကြောက်နေရွာပါတဲ့ဒါနဲ့ကျွန်တော်ကဒါဆိုခင်ဗျားတို့ရွာကြောက်နေထွက်လို့လားအထွက်တာဘောဗျဆိုပြီး तू ကပလင်းဟောင်းတစ်လုံးနဲ့မှထည့်ထားတဲ့ကြောက်နေလုံးလေးတွေပြတယ်ကျွန်တော်ကထုတ်ကြည့်ပြီးတော့အာခင်ဗျားဟာဒါကြည်အာသီးလို့နေမှာပေါ့လေဘာမှအဖိုးမတန်လောက်ပါဘူးပထမားဆိုရင်ကုံလောက်ပြီးပြလို့ထင်သေးပြီးပြောခဲ့တာပေါ့တကယ်တော့အဲ့ဒါတွေကပထမားတွေပြအဲနောက်တော့မိုင်းရှုပထမားမြေဆိုပြီးတော့ဆိုင်လျံမှာအများဆုံးတွေ့ရှိရတယ်ဆိုတာသတင်းစာထဲမှာပါလာတော့အဲ့ဒီအချိန်မှာကျွန်တော်ကစစ်တွေအနောက်ပိုင်းနဲ့စစ်တပ်နာကျုံမှာစီဦးစီးမှုတက်တရားတန်းအနေနဲ့ရောက်ရှိနေပြီ။ဒါနဲ့မကြေနပ်တာနဲ့ကျွန်တော်လဲစစ်သုံးမြေပုံကိုထုတ်ပြီးအင်္ဂလိပ်ဆွဲခဲ့တဲ့မြေပုံအတိုင်းပြန်ကြည့်တော့အဲ့ဒီဆိုင်လျံဆိုတဲ့ရွာဘေးမှာပန်းစလုံးနဲ့သတိဒီပုံစံလေးရေးထားတာ Ruby Suspects ဆိုပြီးပထမအတန်တရားနယ်မြေလို့ဖြူရက်ပတ်တန်းတင်ခဲ့တာတွေ့ရပါတယ်ဗျာ။ဒီလိုပါပဲ။အဲနတ်မလွေချောင်းဆိုတဲ့ချောင်းကြီးဟာကျိုင်းတုံအရှိတ်မှာရှိပြီးတော့တန်လွင်မြေလောက်ကြီးမားတဲ့ချောင်းကြီးပါ။ဒီချောင်းကြီးဟာတရုတ်ပြည်ကစီးဆင်းလာပြီးတရုတ်ပြည်တွေကိုပြန်ဝင်သွားတဲ့ထူးခြားတဲ့ချောင်းကြီးတစ်ချောင်းဖြစ်ပါတယ်။အဲ့ဒီချောင်းကြီးဟာကျိုင်းတုံနဲ့မိုင်းဖြတ်ကြားထဲမှာထုံးကြောက်မြေအမျိုးအစားတွေကိုဖြတ်တော့ရေအောက်ကိုငုတ်ရှိုးသွားပြီးပြန်ပေါ်လာတဲ့အတွက်ဒီနေရာမှာသဘာဝသဒ္ဓါသဘွယ်ဖြစ်နေပါတယ်။ဒီနေရာကိုအင်္ဂလိပ်ထုတ်ခဲ့တဲ့မြေပုံထဲမှာ Natural Bridge လို့ပန်းစလုံးနဲ့ဖော်ပြထားတာတွေ့ရပါတယ်။နောက်တစ်ခုတင်ပြလိုတာကတော့အခုစူပူမှုတွေမကြာမကြာဖြစ်နေတဲ့လဘရောင်းတောင်ကျင်းနီထွက်ရှိရာဒေသပါအဲ့ဒီဒါမှာစပေတောင်တို့ဂျေးစင်တောင်တို့လဘရောင်းတောင်တို့စသဖြင့်ရှိနေရမှာဂျေးစင်တောင်တို့စပေတောင်တို့ကတော့ကနေဒါအခြေစိုက် Ivan Ho Company ကရခင်တပ်မတော်အစိုးရလက်ထက်မှာဘာသမ်းမှမထွက်ပဲတူးပေါ်ထုတ်လုခဲ့လို့အကုန်သွားပါပြီ။နောက်ဆုံးကြတဲ့လဘရောင်းတောင်မှာမှတရုတ်နဲ့ထုတ်တော့အခုဆန္ဒပြကြတဲ့ခေတ်ကိုရောက်လာတဲ့အခါအပြင်းထန်ကန့်ကွက်မှုနေတဲ့ကျုံနေရတာပေါ့လေ။အဲ့မှာကျွန်တော်တင်ပြလိုတာကတော့အဲ့ဂျေးစင်တောင်စပေတောင်လဘရောင်းတောင်နဲ့တစ်ဆက်တည်းမှာရှိတဲ့ဖိုးဝင်တောင်ဆိုတာရှိတယ်အဲ့ဒီဖိုးဝင်တောင်ဟာမြောက်တီပေါ်ပြီးဖျားဖူးတွေနဲ့စီကားတဲ့မြမခီးသွားနေရာတစ်ခုဖြစ်ပါတယ်။အဲ့ဒီဖိုးဝင်တောင်မှာရှင်းနစ်ပေါင်းများစွာက ကူနိုင်ရန်စည်းရည်ပကြီးကားတွေကိုအံ့ဩပွေတွေ့ရပါတယ်။ဟိုဝင်တောင်းဆိုတဲ့အခေါ်ဖြစ်ပေါ်လာပုံကရှိအခါကဝိဇ္ဇာတွေဇောကြီးတွေဟာရွှေဖြစ်ငွေဖြစ်ဖို့ထိုးကြလို့အောင်နဲ့တောင်းလို့ယူဆနိုင်ပါတယ်။ဒါနဲ့ယခင်အတွေ့အကြုံများအရကျွန်တော်လဲအင်္ဂလိပ်ခေတ်ကစစ်သုံးပြေပုံကိုပြန်ကြည့်တော့ဖို့ဝင်တောင်းနေရာကို Ghost Suspect Area လို့အင်္ဂလိပ်ကမှတ်တမ်းတင်သွားကြောင်းလေ့လာတွေ့ရှိရပါတယ်။ရှေးတုန်းကဝိဇ္ဇာဇောကြီးတွေဟာဒီဒေသကရွှေပါတဲ့မြေကိုဖို့ထိုးတော့ရွှေတွေဖြစ်လာတဲ့သဘောဖြစ်လိမ့်မယ်လို့ကျွန်တော်ယူဆမိတယ်ဗျ။အဲဒါပေမဲ့လက်ရှိအနေအထားမှာတော့ဖိုးဝင်တောင်နေရာမှာရွှေတူးဖော်တာလုံးဝမရှိသေးပါဘူး။ဖျားဖူးဖူးတက်တက်တာခီးသွွားများနဲ့စီကားနေတာကိုတွေ့ရှိရပါတယ်။လေပတောင်တောင်ကျေးစင်တောင်တို့မှာကျေးနီအမြောင်များထွက်ရှိနေတာနဲ့ဆက်ဆက်ပြီးဖိုးဝင်တောင်တကျောမှာရွှေအကြီးအကျယ်ထွက်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ဒီလိုပဲအင်္ဂလိပ်ခေတ်ကပြုစုထုတ်ဝေခဲ့တဲ့စစ်သုံးမြေပုံပေါ်မှာမြန်မာနိုင်ငံရဲ့မတူးဖော်ရသေးတဲ့သဘာဝတရားစတဲ့အများအပြားကြန့်ရှိနေသေးပြီးရှားဖွေလေတွေးရှိလေပါပဲလို့တင်ပြလိုက်ပါရစေဗျာတို့ရေကျွန်တော်ဦးလာဆွေပါ